COVID-19 ရောဂါကလူတွေကတဆင့်ပြန့်နှံ့နိုင်တာကိုအမေရိကန်ကူးစက်ရောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအသိမှတ်ပြုလက်ခံလိုက်ပြီးဖြစ်ပါတယ်။ဌာနကထွက်ရှိတဲ့ကိုရိုနာဗိုင်းရပ်စ်ရောဂါပိုးပါရှိတဲ့အရေးအမောင်းအမွှားလေးတွေကရောဂါရှိသူနဲ့နှစ်မီတာတွင်ထိတွေ့မှုကနေစကားပြောတာအသက်ရှူတာချောက်ဆိုးတာနဲ့နှာခြေဓာတ်တွေကနေအဓိကကူးစက်တာဖြစ်တယ်လို့ CDC ကအရင်ကပြောနေကြတာပါ။မနေ့တုန်းကတော့ CDC ရဲ့ website မှာဗိုင်းရပ်စ်ပိုးပါတဲ့အရေးအမောင်းအမွှားလေးတွေကရောဂါကူးစက်ခံရသူတယောက်ယောက်ရှိတဲ့နေရာတဝိုင်းနှစ်မီတာထက်ကျော်ပြီးကူးစက်နိုင်တယ်လို့ရောဂါပိုးရှိသူထွက်ခွာသွားပြီးအချိန်တော်တွင်လေထဲမှာရှိနေနိုင်တယ်လို့ပြောင်းလဲဖော်ပြထားပါတယ်။ဒီလိုရောဂါပိုးရှိတဲ့အရေးအမောင်းအမွှားတွေကတစ်စင်ကူးစက်နိုင်တဲ့အခြေအနေမျိုးကလေဝင်လေထွက်မကောင်းတဲ့နေရာတွေအလုပ်ပိတ်နေရာတွေမှာပိုးပြီးဖြစ်နိုင်တယ်လို့ CDC ရဲ့နောက်ဆုံးလမ်းညွှန်ချက်တွေမှာဖော်ပြထားပါတယ်။COVID-19 ရောဂါဘယ်လိုကူးစက်ပြန့်နှံ့လဲဆိုတာနဲ့ပတ်သက်ပြီးကျန်းမာရေးပညာရှင်တွေအကြားလာပေါင်းများစွာငင်းခုန်နေကြတာဖြစ်ပါတယ်။ဇူလိုင်လတုန်းကလည်းနိုင်ငံပေါင်း30ကျော်ကသိပ္ပံပညာရှင်100ကျော်ကကိုရိုနာဗိုင်းရပ်စ်ပိုးဒီထဲကနေပြန့်နှံ့ကူးစက်နိုင်တဲ့အထောက်အထားတွေရှိသေးတာကိုထက်သွင်းစဉ်းစားပြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုအိပ်ဖွင့်ပေးစာပေးဖို့တိုက်တွန်းခဲ့ပါသေးတယ်ခင်ဗျ။